မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Digital ငွေပေးချေမှုလုံခြုံရေးဆိုင်ရာနိပညာဆွေးနွေးပွဲကျင်းပမယ်ဆိုတဲ့သတင်း Huawei Mate 40 Series Phone တွေမိတ်ဆက်ဆိုတဲ့သတင်း Dating ဝန်ဆောင်မှုဥရောပမှာ Facebook ဖြန့်ချီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Digital ငွေပေးချေမှုလုံခြုံရေးဆိုင်ရာနိပညာဆွေးနွေးပွဲကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်Digital ငွေပေးချေမှုလုံခြုံရေးဆိုင်ရာနိပညာဆွေးနွေးပွဲကိုအော်တိုဘာလ28ရက်နေ့လယ်တနင်္ဂနွေကနေ2နာရီ45မိနစ်အထိဇွန်နဲ့ကျင်းပပြုလုပ်သွားမယ်လို့သိရပါတယ်။မြန်မာ Cyber Security Month 2020ကိုကြိုဆိုသောအဖြစ်ပူးဆောင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့လမ်းညွှန်မှုသတင်းအချက်အလက်နိပညာနဲ့ Cyber လုံခြုံရေးဦးစီးဌာန ITCSD ရဲ့ပံ့ပိုးမှုနဲ့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ပြည်တော်စုသမ္မတမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအသင်းချုပ် USICT ကောင်ဆယ်မြန်မာတို့ပူးပေါင်းက Digital ငွေပေးချေမှုလုံခြုံရေးဆိုင်ရာနိပညာစကားဝိုင်း Secure E-commerce ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုကျင်းပပြုလုပ်တာဖြစ်တယ်လို့သိရပါတယ်။ပွဲသို့ဖိတ်ကြားထားသော Government CIO, CTO များ အစိုးရဌာနများ သက်ဆိုင်ရာဌာနများနဲ့ Cyber Security ကိုစိတ်ဝင်စားသူမိသူမဆိုအခမဲ့တက်ရောက်နိုင်မှာပဲဖြစ်ပါတယ်။တက်ရောက်လိုသူတွေအနေနဲ့ www.userrol.co/sitesland/1170mea/secure.com/home မှာ register ပြုလုပ်ရမှာပဲဖြစ်ပါတယ်ဆက်လက်ပြီး Huawei Mate 40 series phone တွေမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Huawei ဟာဒီနေ့ပြုလုပ်ခဲ့တဲ့ virtual ပွဲမှာ Mate 40 series phone တွေကိုမိတ်ဆက်လိုက်ပါတယ် Huawei က Mate 40, Mate 40 Pro နဲ့ Mate 40 Pro Plus phone တွေကိုမိတ်ဆက်ခဲ့ပါတယ်အဲ့ဒီ phone တွေမှာ Kirin 9070ပါဝင်လာပါတယ် Kirin 9000ကတော့အစစ်မြစ် SOC ဖြစ်တယ်လို့ပြောခဲ့ပါတယ် Mate 40မှာ 6.5 လက်မ Flat OLED Display အသုံးပြုထားပြီးတော့ရုပ်ထွက်အရွေသွေး 2376/1080 pixel နဲ့ 68 degree display အကွေပါဝင်လာပါတယ်ဒါပြင် 90Hz refresh rate နဲ့ 240 touch response rate ရှိတယ်လို့သိရပါတယ် AMUI 11ကိုပဲအသုံးပြုထားပါတယ် Kirin 9000ချစ်ဆက်ကတော့ 5nm လုပ်ငန်းစဉ်နဲ့တိစောက်ထားပြီးတော့ transistor 15.3 billion ပါဝင်လာပြီးတော့ Apple ရဲ့ A40 chip ထက် transistor 30ရာခိုင်နှုန်းများတယ်လို့သိရပါတယ်ဒါအပြင် 8-core CPU နဲ့ 24-core Mali-G 7-8 GPU ပါဝင်လာပါတယ် Huawei Mate 40 camera ကတော့ 50 megapixel, 60 megapixel ultra-wide နဲ့ 3x telephoto lens တို့ပါဝင်လာပါတယ် speaker နှလုံးပါဝင်ပြီးတော့ battery ကတော့ 4200mAh ဖြစ်ပါတယ် Mate 40ကိုတော့အနက်အဖြူရောင်နဲ့အရောင်သစ် mystic saver အပြင်အစိမ်းနဲ့ vegan leather yellow တို့နဲ့ထုတ်လုပ်ထားပါတယ် Mate 40 8GB နဲ့ 128GB version ကတော့ €899 ကျသင့်ပါမယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ dating ဝန်ဆောင်မှုဥရောပမှာ Facebook ဖြန့်ချီဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook ဟာ UK နဲ့ဥရောပမှာ dating ဖူးစာရှင်ရှာဖွေပေးတဲ့ဝန်ဆောင်မှုကိုဖြန့်ချီလိုက်ပါတယ်။ Facebook ကဝန်ဆောင်မှုကိုလွန်ခဲ့တဲ့10လလောက်ခရဲကဖြန့်ချီဖို့အစီအစဉ်ထားပေမယ့်ဥရောပအချက်အလက်စီကံထိန်းသိမ်းရေးကပိတ်ပင်ထားပါတယ်။Facebook dating ဝန်ဆောင်မှုကမဖြစ်မနေအသုံးပြုရတဲ့ဝန်ဆောင်မှုမဟုတ်ဘဲနဲ့ရွေးချယ်မှပဲအသုံးပြုနိုင်ပြီးတော့အတိက Facebook အကောင့်နဲ့ခြားနာပါတယ်။အဲ့ဒီဝန်ဆောင်မှုက data တွင်း area အတွင်းကအလားအလာရှိတဲ့ဖူးစာရှင်တွေကိုညွှန်ပြပေးပြီးတော့ message ပို့နိုင်က virtual ချင်းတွေ့ဖို့ video call ခေါ်လို့ရပါမယ်။ဒါ့အပြင် secret crush 2လို့ခေါ်တဲ့လှုပ်ဆောင်ချက်ပါဝင်လာပါတယ်။လောက်ဆောင်ချက်ကတော့သုံးဆွဲသူကစိတ်ဝင်စားမှုရှိတဲ့ Facebook တငယ်ချင်း6ယောက်အထိရွေးချယ်ခွင့်ပြုထားပြီးတော့အပြန်အလှန်စိတ်ဝင်စားရင် match လုပ်ပေးပါတယ်အဲ့ဒီ feature ကိုအသုံးပြုနိုင်ဖို့ Facebook မှာ dating profile လုပ်ထားဖို့လိုပါတယ် Facebook dating ကိုတော့2019စက်တင်ဘာလမှာ American အတွင်းစတင်ဖြန့်ချီခဲ့ပါတယ်အခုအခါမှာတော့ UK, Ireland, ပြင်သစ်နဲ့ Germany အပါအဝင်ဥရောပ32နိုင်ငံအတွင်းဖြန့်ထားပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နိပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျမကတော့ဝေမြင့်မှုပါ